ရောက်ကိုရီးယားအနေနဲ့သူတို့ရဲ့နျူကလ িয়ার ဘုံးတီထွင်ရေးအစီအစဉ်ကိုဆက်မလုပ်ဖို့အတွက်နိုင်ငံတကာကဝိုင်းဝန်းပြီးတော့ PR ပေးနေတဲ့စည်းကိုကုလသမဂ္ဂလုံခြုံရေးကောင်စီကတုံ့ပြန်လိုက်ပြီးတော့တန်ခတ်ပိတ်ဆို့ထားတဲ့စည်းနဲ့မှာလူပုဂ္ဂိုလ်14ဦးနဲ့ကုမ္ပဏီ၄ခုကိုထပ်ပြီးတော့ထည့်သွင်းလိုက်ပါတယ်။ဒီနှစ်ထဲမှာမြောက်ကိုရီးယားကပယ်ရင်တပ်ဒုံးကြီးစမ်းသပ်မှုတွေတုံ့ပြန်ပြီးတော့လှုပ်ဆောင်ကြတဲ့ကခီးသွွာလာခွင့်ပိတ်ပင်တာနဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာတွေလုပ်ဖို့အတွက်လုံခြုံရေးကောင်စီကတညီတညွတ်ထဲဆုံးဖြတ်ထားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့တိုင်ပင်ပြီးတော့ဆုံးဖြတ်ချက်ကိုအကြမ်းရေးပေးတဲ့အမေရိကန်ပြည်အောင်စုကပြင်းထန်တဲ့သဘောထားကိုပြသနေပြီးတော့မြောက်ကိုရီးယားကထပ်ပြီးတော့ရန်ဆလာခဲ့ရင်ဘလို့နည်းနဲ့တုံ့ပြန်မလဲဆိုတဲ့နီလန်းပေါင်းစုံစဉ်းစားထားရမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကကြေညာသွားပါတယ်။အရင်လကပြုတ်လုခဲ့တဲ့စမ်းသပ်မှု၃ခုအပါအဝင်မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုတွေဟာဒီလိုလုပ်ရက်တွေဆက်မလုပ်ဖို့ပြောထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာရောက်နေတာပါ။နျူကလ িয়ার လက်နက်စမ်းသပ်ထုတ်လွှင့်မှုတွေကိုနိုင်ငံတကာကဘယ်တော့မှလက်ခံမှာမဟုတ်ဘူးဆိုတဲ့မြောက်ကိုရီးယားအနေနဲ့သဘောပေါက်ဖို့လိုတယ်လို့ကုလသမဂ္ဂကြီးဟေလီကပြောပါရယ်မြောက်ကိုရီးယားရဲ့အဲ့လိုမျိုးအခက်နဲ့လုပ်ရက်တွေကိုနိုင်ငံတကာကလည်းအတော်စိတ်ပြတ်နေပြီဖြစ်ပါတယ်မြောက်ကိုရီးယားကဒီနှစ်ဆကတည်းကဆိုရင်ပယ်ရင်တပ်ဒုံးကျည်ကိုစင်စမ်းသပ်ပြစ်လွတ်ခဲ့ပြီးတော့တချို့ကတောင်ကိုရီးယားဂျပန်နဲ့ရုရှားနိုင်ငံတွေနားမှာကက်ကြခဲ့တာပါအခုဆိုရင်တော့မြောက်ကိုရီးယားရဲ့အရင်းနှီးဆုံးမိတ်ဆွေတရုတ်အစိုးရကတော့မှမြောက်ကိုရီးယားရဲ့လုပ်ရက်ကိုစိတ်ပူလာနေပါတယ်ရှင်